ကရင်မျိုးသားစီယုံကကိုယ်စားလှယ်ဖွဲ့နဲ့မြန်မာဆွေရဘက်ကပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီချုပ်ကထာယထာပူဆောင်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မင်းတို့ဖွဲ့ဟာမကြာခင်ပြုလုပ်မဲ့စည်းဝေးအတွင်းနှစ်ဖက်စလုံးလိုက်နာကျင့်သုံးရမယ်တက်မတော်ကျင့်ဝတ်စည်းကမ်းတွေနဲ့ပတ်သက်ပြီးဆွေးနွေးကြဖို့အတွက်မြောက်ရီမြို့မှာဒီကနေ့ကြိုတင်ညှိနှိုင်းခဲ့ကြပါတယ်။ဒီအကြောင်းကိုတော့ VOE သတင်းတောင်မှအေးမှာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်ရှင်။
မြဝတီမြို့ခလာရ205တက်တီယာနေရာမှာလုခဲ့တဲ့ဒီဆွေးနွေးပွဲမှာလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ကြီးကတော့အပြစ်ခတ်ရစဲရေးကိုပုံမိုခိုင်မာစေဖို့နှစ်ဖက်လိုက်နာရမယ့်ကျင့်ဝတ်ကိစ္စတွေကိုဆွေးနွေးမဲ့ကိစ္စအကျိုးညှိနှိုင်းခဲ့ကြောင်းအခုလိုပြောသွားပါတယ်
။အဓိကတော့ကျွန်တော်တို့ peace process မှာအဓိကကြတဲ့ ceasefire stage ပေါ့ပြစ်ခတ်ရစဲကိုပို့ပြီးတော့ခိုင်မာသွားအောင်နှစ်ဖက်လိုက်နာရမယ့်ကျင့်ဝတ်ပေါ့အင်္ဂလိပ်လိုကုတ်တော့ကွန်တက်ကုတ်တော့ကွန်တက် for ceasefire အဲ့ဒါလေးကိုကျွန်တော်ဆွေးနွေးဖို့အတွက်နောက်ကျင်ဆွေးကိုဩဂလနောက်ဆုံးဘက်လောက်မှာသိနေနေရပါတော့နီးတဲ့ကတော့သူတို့တိုက်ပြီးညှိကြပါအောင်အဲ့ဒီမှာဆွေးနွေးဖို့ကျွန်တော်အကျိုးစီးပွားလာပြီးတော့ဆောင်ရွက်တာဖြစ်ပါတယ်ဒီလုပ်တာလေအကျိုးနေရာဒီမှာ ceasefire လုပ်ထားတော့လည်းနည်းနည်းပါးပါးသွားရင်လာရင်လည်းဒီလိုဟိုပြစ်တာခတ်တယ်ရှိတယ
်ဆွေးနွေးမှုမှာပါဝင်ခဲ့တဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့အမြဲတမ်းဘူကော်မတီဝင်ဖရိုတော်တီကတော့နှစ်ဖက်လိုက်နိုင်ရမယ့်ကျင့်ဝတ်တင်တဲ့ပတ်သက်လို့မြန်မာအစိုးရနဲ့ KNU ကြားမှာအရင်ကချပြဆွေးနွေးမှုတွေကကွဲလွဲမှုတွေရှိနေသေးတဲ့အကြောင်းမြန်မာဘက်ကတက်မတော်စစ်တီကျင့်ဝတ်တင်တဲ့တာဆွေးနွေးခဲ့တဲ့အတွက်အခက်အခဲတွေရှိခဲ့တယ်လို့ဆိုပါတယ
်ဒီခုကကောင်းတဲ့ဆိုသူ့ဘက်ကမရှိဘူးလေသူ့ဘက်ကအခါအားလျော်စွာဒီတက်မတော်ကျင့်ဝတ်60နဲ့ပဲသူတို့ပြောလို့ရှိတယ်လေဖြစ်ပြီးတော့ကျင့်ဝတ်60ကတကယ်ကိုပဲဟိုလုံခြုံမှုရောနောက်ပြီးတော့ဒီစီကံကျင့်တဲ့အကျုံးဝင်တယ်လို့သူတို့ဘက်ကတော့တင်တယ်ကြီးပြောတာပေါ့လေမင်းကျွန်တော်ရဲ့အရာတံတော်လိုက်နဲ့ကျင့်တော့မယ်တံတော်ကျင့်စီကံပဲဟိုလူဦးနဲ့အဖြစ်ခါရစေဦးလိုက်နာကြမယ်ကျင့်စီကံမဟုတ်ဘူးကျွန်တော်တို့ပဲရေးဆွဲတာလူဦးနဲ့တံတော်နဲ့တဲ့စလုံးလိုက်နဲ့ကျင့်တော့မယ်စီကံကျဲတွေပေါ့နော်တံတော်ကအဲ့ဒီနှစ်ဖက်စလုံးကကျွန်တော်တို့ကစီကံကျဲတွေကိုသူတို့ကကြည့်ပြီးမှဒါတွေသဘောတူနိုင်တယ်မတူနိုင်ဘူးဘယ်အချက်မှသဘောတူနိုင်တယ်ဘယ်အချက်မှလက်မခံနိုင်ဘူးဒါမျိုးတွေကအခုကြည့်နိုင်ရတဲ့သဘောလေးရှိသေးတယ်လေကျွန်တော်ဥမာတို့ခေါ်တဲ့စစ်ပြီးတော့ကျင်းဝ60ဆိုတာကျွန်တော်တို့မှာသူ့ချက်တောင်မှအချက်ပေါ်လာရှိပါတယ်အဲ့ဒါတမ်းလို့ကျင်းဝမှာကျွန်တော်တို့ PNL တမ်းလို့ငါလည်းကျင်းဝရှိပါတယ်ရဲ့ကကျင်းဝရှိပါတယ
်ဆွေးနွေးမှုတွေအတွင်းမှာအထက်ဆွေးနွေးချက်တွေကတော့လူအခွင့်အရေးချိုးဖောက်ခံရမှုတွေရှိနေတာကြောင့်လို့ဆိုပါတယ
်အဲကျွန်တော်တို့ကတမ်းမှာတိနေမြေပထုံခရံတို့လိုအဲ့ဒီမှာကုန်းတန်းကြီးတကောင်ဘူးကြီးရွာတို့လိုမျိုးကိုသူတို့မရှင်လို့ပစ္စတာမျိုးတွေကခင်းနေတယ်လေကျွန်တော်လည်းဒါလည်းတစ်ခုရှိတယ်အဲ့ချင်းပေါ်ပေါ်နောက်ပြီးတော့ဒီညောင်တောင်ငူရဲဆိုလို့ရှိရင်လည်းဟိုဆန်တယ်ရာရိခာတယ်ရာမျိုးနောက်ပြီးတော့ဟိုပြည်တာမျိုးကြီးရှိတယ်လေနောက်ဟိုကျွန်တော်ဒီဖာပုံတွေကဟိုကျင်းဥရှာရင်းနဲ့မြေရှာရင်းနဲ့တို့အပြစ်တခံရတာမျိုးတွေလည်းရှိတယ်လေတို့ဒီလည်းပြည်စီရဲ့စီရဲ့ကကြတော့အဲ့ဒါအရသာဖြစ်နေလေနောက်တစ်ခုကလည်းအဲ့ဒီဖာပုံတွေကအထက်တွေကဒီအတူရရှိသေးတယ်အဲ့ဒီမှာလည်းအပြစ်ခံရတာပဲအဲ့ဒီ
ဩဂတ်စ်လတတိယပတ်မှာကရင်ပြည်နယ်ဖအံမြို့မှာတော့နှစ်ဖက်လိုက်နိုင်ရမယ့်ကျင့်ဝတ်တွေနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိနေလို့ဆိုပါတယ်ပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့လုပ်ငန်းကော်မတီအဖွဲ့ဝင်တွေဖြစ်တဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ကြီးပြည်ထောင်စုဝန်ကြီးဦးစိုးသိန်းနဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းတို့ဟာဆွေးနွေးပွဲတွေအပြီးမှာထိုင်းနိုင်ငံမဲဆောက်မြို့ကဒေါက်တာစင်တီယာမောင်ရဲ့ဆေးကန်းကိုလာရောက်ခဲ့ပြီးမြဝတီမြို့ကိုလူနာတွေလွှဲပြောင်းနိုင်ရေးတွေကိုလည်းဆွေးနွေးသွားခဲ့ပါတယ်ရှင်